Welcome to the Voice of America in Burmese.
ပြည်ရနေသူတွေကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်မေလ29ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3248နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်းယူတင်ဆက်ပါပါ။ဒီကနေ့မနက်ခင်းကြားရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရေးပြဿနာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီးနဲ့ BNN နိုင်ငံသားဝန်ကြီးတို့တွေ့ဆုံဆွေးနွေးကြတဲ့ထိပ်တန်းရောက်သတင်းတွေအပြင် 1988 ကာလ6အစိုးရခေတ္တကလိုပဲဒီသားဖြစ်သူကိုဖမ်းမမိတဲ့အတွက်မိခင်ဖြစ်သူကိုဖမ်းဆီးသွားပါတယ်သားဖြစ်သူဘယ်လိုတုံ့ပြန်ပါသလဲ
။ဒါကတော့မဟုတ်ပါဘူးလေအမေတန်းခံရတယ်။ဆိုအဲ့လိုမျိုးပဲတခြားပြည်သူတွေနိုင်ငံသားတွေကိုလည်းစစ်တပ်ကမရဖန်ထားတယ်အာဏာလည်းတင်ထားတယ်ရဲစက်စက်လည်းလုပ်နေတယ်ဆိုသူတို့ကိုကျွန်တော်တို့မနိုင်မကျေ
ဒီကြောင်သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးပါဦးဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်နှစ်ဆကနေအခုချိန်ထိနေရဆွန့်ခွာထွက်ပြရသူ3,200ကျော်ရှိနေပြီဖြစ်ပြီးအများစုကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနေအိမ်တွေကနေထွက်ပြေးရသူတွေဖြစ်ကြောင်းကုလသမဂ္ဂကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ On Myanmar, our team on the ground tells us that more than 121,000 people have been internally displaced due to armed conflict and insecurity.
မြန်မာနိုင်ငံထဲမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့ရဲ့ပြောကြားချက်အရနိုင်ငံတွင်းဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပြင်နေအိမ်တွေမှာမနေရကြတဲ့အတွက်အိုးရင်ဆန့်ခွာထွက်ပြေးရသူက2021ခုနှစ်အစကနေခုချိန်ထိဆိုလူပေါင်း3,200ကျော်နေပြီလို့သိရကြောင်းနဲ့အများစုဟာ February 1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာထွက်ပြေးကြရတာဖြစ်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကပြောသွားတာပါစစ်တပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့ကြားဒီသတင်းပတ်အစောပိုင်းမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားခဲ့တဲ့နောက်ပိုင်းကယားပြည်နယ်ထဲမှာဒေသခံ 38,000 လောက်နေရဆွန့်ခွာထွက်ပြေးကြရတယ်လို့လည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်တပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားမှာပါဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မကြခင်သတင်းပတ်တွေအတွင်းစစ်ရှောင်းနောက်ထပ်ထောင်နဲ့ချီရှိလာနေတယ်လို့လည်းပြောပါတယ်။ဒါအပြင်ချင်းပြည်နယ်ထဲမှာလည်းထောင်နဲ့ချီတဲ့ဒေသခံတွေဟာပြီးခဲ့တဲ့သတင်းပတ်ကစပြီးနေအိမ်တွေမှာမနေရဘဲတောတောင်တွေထဲကိုထွက်ပြေးပုန်းရှောင်နေရကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာအိုးရင်ဆန့်ခွာထွက်ပြေးရသူ100,000လောက်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကဒီနှစ်အစပိုင်းမှာပြောကြားထားတာဖြစ်ပြီးအခုတော့နောက်ထပ်တိုးလာတဲ့ဒီဒုက္ခသည်တွေအတွက်ပါထပ်ပြီးလိုအပ်နေကြောင်းနဲ့ဒီဒုက္ခသည်တွေကိုကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေအကူအညီပေးရမှာအနှောက်အယှက်မရှိဘဲအန္တရာယ်ကင်းကင်းနဲ့ပေးနိုင်အောင်သက်ဆိုင်ရာအဖွဲ့အလုံးကလည်းလှုပ်ဆောင်ပေးဖို့ကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံနေရတဲ့စိုးရိမ်ပွဲအခြေအနေတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဘူတန်ဆောင်းတို့ကြက်သပရင်းတွေကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရနက်ပရိုက်ကပြောပါတယ်။အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်လျှောက်လှမ်းစေဖို့အတွက်ဆက်အာဏာရှင်ကိုဖိအားပေးရမှာတညီတညွတ်ထဲတန်တဲ့ပြောဆိုကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုအမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းကြောင်းလဲရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အမေရိကန်ဗီယက်နမ်နှစ်နိုင်ငံအပြည့်အဝမဟာမိတ်ဖြစ်တည်မှုနဲ့တောင်တရုတ်ပင်လယ်အတွက်ချမှတ်တဲ့စီမံစည်းကမ်းလိုင်းလာရေးနဲ့အကာအကွယ်ပေးရေးဆိုင်ရာနှစ်နိုင်ငံချမှတ်ထားတဲ့တန်ဋိဌာန်ခိုင်မာရေးအထိမ်းအမှတ်ဖြစ်နိုင်ငံခြားရေးဝန်ကြီးနှစ်ဦးရဲ့ဆက်သွယ်ပြောဆိုချက်ထဲမှာဥရုယာတီပြောင်းလဲမှုဆိုင်ရာနဲ့COVID-19 ကာယောဂါဆိုင်ရာအကြောင်းတွေကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။အမေရိကန်အစိုးရအနေနဲ့အာဆီယံအရေးအရိကဦးစားပေးဖို့မဲခေါင်အမေရိကန်မဟာမိတ်ဖြစ်တည်မှုနဲ့လွတ်လပ်ခိုင်မာပြီးကျယ်ဝတဲ့ဗီယက်နမ်နိုင်ငံလူခွင့်ရဲနဲ့တရားဥပဒေစိုးမိုးရေးအတွက်ပံ့ပိုးပေးဖို့တန်တိတ်ထန်ချထားကြောင်းဝန်ကြီးဘလင်ကန်ကလေးလေးနက်နက်ပြောကြားခဲ့တယ်လို့လည်းပြောပါတယ်။ဗီယက်နမ်အပေါ်ဝင်အာဆီယံ9နိုင်ငံကမြန်မာစစ်တပ်ကိုလက်နက်ခဲယမ်းရောင်းချမှုပိတ်ပင်ကန့်သတ်ရေးဆိုင်ရာတောင်းဆိုတာတွေမလုပ်ဖို့အတွက်က ကုလသမဂ္ဂကိုပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်မြန်မာကိုလက်နက်ရောင်းချမှုပိတ်ပင်ဖို့ပါဝင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုလစ်တန်စတိုင်းနိုင်ငံကဦးဆောင်ပြီးကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကိုပြီးခဲ့တဲ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ဖို့ရှိပေမဲ့ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကြားဘုံသဘောတူညီချက်မရနိုင်တာကြောင့်ရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာထည့်မဲ့မြန်မာနိုင်ငံကိုလက်နက်ခင်းရမျိုးစုံတိုက်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းပေးရတာတွေကိုချက်ချင်းရပ်ဆိုင်းရင်ဆိုတဲ့စာချောင်းကိုဖယ်ရှားပေးဖို့အတွက်အာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။မြန်မာအရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကအရေးပါတယ်လို့မြန်မာလူထုရဲ့တောင်းဆိုချက်အတိုင်းဂျပန်နိုင်ငံကလှုပ်ဆောင်သွားမှာဖြစ်ကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆရကနာဘဂနာနဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံချိုင်းဝန်ကြီးမိုရှီမစ်ဆုမိုတဲဂီကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုလိုလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားမှာဖြစ်တယ်လို့မစ်ဘဂနာနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်။အထူးကိုယ်စားလှယ်ဘဂနာဟာမြန်မာနိုင်ငံမှာလက်ရှိဖြစ်နေစေနိုင်ငံရေးအချက်အလက်နဲ့ပတ်သက်လို့ဂျပန်လွှတ်တော်အမတ်တွေဂျပန်မှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေဟာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးကနေပြန်လည်တိုက်ခိုက်ရေးဘက်ကိုစပြီးပြောင်းလဲလာပြီးဖြစ်တဲ့အတွက်ပြည်ရင်းစစ်ဖြစ်လာနိုင်ခြေရှိနေတယ်လို့မြန်မာနိုင်ငံရဲ့အခြေအနေဟာတစတစပိုးပြီးဆိုးလာနေတယ်လို့လည်းတိုကျိုအခြေစိုက်ဂျပန်နိုင်ငံခြားသတင်းတောင်များအသင်းကကမကထပြုစီစဉ်တဲ့ဆွေးနွေးပွဲမှာမစ်ဘဂနာကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာချမ်းမာရေးဆောင်ရှောက်မှုပေးနိုင်ရတဲ့အာဏာသိမ်းထားတဲ့စစ်တပ်အပေါင်းအသက်ဆိုင်ရာအဖွဲ့အစည်းအလုံးကအတားဆီးတွေမလုပ်ကြဖို့ MSF နေစည်းမချားဆေးပညာရှင်များအဖွဲ့ကပန်ကြားလိုက်ပါတယ်။ဆရာဝန်တွေတူနာပြုတွေအပါဝင်ဆေးဝန်တန်းတွေကိုတိုက်ခိုက်တာတွေဖမ်းဆီးတာဒါမှမဟုတ်ချင်းချောက်အချက်ကင်တာတွေမလုပ်ဖို့လဲတောင်းဆိုလိုက်တာပါ။စစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာချိန်မှာမြန်မာလူထုအနေနဲ့ကျန်းမာရေးစောင့်ရှောက်ကုသမှုရဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီလို့လည်းပြောပါတယ်။ COVID-19 ကာယရောဂါအန္တရာယ်ချင်းချောက်မှုရှိနေတဲ့အထက်ဆေးရုံတွေပိတ်ထားရတာဒါမှမဟုတ်ဆေးရုံဆေးခန်းတွေမှာစစ်တပ်ကတပ်ဆွဲထားတာမျိုးတွေရှိနေတဲ့အပြင်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်စီးပွားရေးချွတ်ချုံကျလာတဲ့နောက်ဆက်တွဲရလကရေကောင်းရေတန့်ရဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအပါအဝင်လူမှုဝန်ဆောင်တဲ့လုပ်ငန်းတွေပါမရေမရာဖြစ်လာတာလို့လည်းMSF ကထောက်ပြပါတယ်လူလူကျမ်းမာရေးစောင့်ရှောက်မှုကိုအတားအဆီးမရှိပေးနိုင်အောင်စစ်တပ်အာဏာပိုင်တွေကလှုပ်ဆောင်ပေးဖို့အပြင်ဆေးဝန်တန်းတွေအနေနဲ့ချင်းချောက်အချက်ကိန်းတာမျိုးမခံရဘဲသူတို့အလုပ်သူတို့လုပ်ခွင့်ပေးဖို့လဲပန်ကြားလိုက်ပါတယ်လူနာတွေဟာစိတ်ကူတာမှုခံယူဖို့အတွက်အန်ဒီယာရီချားကစွန့်စားသွားလာနေရတယ်လို့စစ်စေးခိတ်တွေကိုဖျက်ရတာကြောင့်ကြောက်ရွံ့နေကြရပြီးတချို့စစ်စေးခိတ်တွေကတော့လူနာတွေကိုဖျက်တမ်းခွင့်မပေးတာမျိုးတွေတွေ့နေရတယ်လို့လည်းပြောပါတယ်WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အမှတ်တမ်းအရမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့ဆေးရုံဆေးခန်းတွေအတိုက်အခိုက်ခံရတာ169ကြိမ်ရှိခဲ့ပြီးဒီတိုက်ခိုက်မှုတွေကြောင့်သေဆုံးရသူက73ယောက်ရှိနေတဲ့အပြင်ဆန္ဒပြပွဲတွေမှာဒဏ်ရာရသူတွေကိုပြုစုကူတာပေးတဲ့ဆေးဝင်သူတို့ရဲ့ဆေးပစ္စည်းတွေပါအဖြစ်ရှိတာကြောင့်ဆရာဝန်တွေတူနာပြုတွေပေါ်မှာအကြမ်းဖက်တမ်းဖမ်းဆီးတာချိန်ချောက်တာတွေမဟုတ်ဘဲဒဏ်ရာသူမကျန်းမာသူအားလုံးကိုစိတ်ကူတာခွင့်ပေးဖို့ MSF ကမေလ28ရက်တောက်ကြနေမှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညာပိုင်းဒိုမီတာ40 kHz 9.13 ညာပိုင်းဒိုမီတာ51 kHz 9.85 နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းအစီအစဉ်ကိုသွားရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုအောင်မြတ်သူကပြောပြပေးပါအောင်ဗျာ
။ VOA American တန်ကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘယ်လာရုစ်နိုင်ငံလေပိုင်နက်ကိုရှောင်ရှားပြီးပြန်တမ်းမဲ့ဥရောပ EU နိုင်ငံတွေကလေကြောင်းလိုင်းနှစ်ခုကိုရုရှားနိုင်ငံကဆင့်သက်ခွင့်ညှင်းဆန်လိုက်ပါတယ်။ခီးသတင်းလေရင်ဒဇင်းမှဘုံပါရဲဆိုတဲ့သတင်းရရှိကြောင်းအကြောင်းပြပြီးဘယ်လာရုစ်နိုင်ငံကတိုက်လေရင်နေနဲ့မန်နစ်မြို့တော်မှာအတင်းကျပ်ဆင့်သက်ခံပြီး အတိုက်ခံဘယ်လာရုသတင်းတောက်တယောက်ကိုဖမ်းဆီးလိုက်ပြီးဂျပန်အတွင်းမှာပဲ EU ကလေကြောင်းလိုင်းပြောင်းလဲဖို့စီစဉ်ခဲ့တာပါဘယ်လာရုနိုင်ငံကိုထောက်ခံကြောင်းပြသတဲ့သဘောနဲ့လေရင်စစ်တပ်ခွေကိုညှင်းဆန်လိုက်တာကြောင့် Vienna မြို့ကပြန်တက်မဲ့ Austrian လေကြောင်းလိုင်းနဲ့ Paris မြို့ကပြန်တက်မဲ့ Air France လေကြောင်းလိုင်းခီးစဉ်တွေလည်းဖျက်သိမ်းလိုက်ရပါတယ်ရုရှားရဲ့ညှင်းဆန်မှုဟာတိကျဖြစ်ရသက်သက်ပဲလားဒါမှမဟုတ်ဘယ်လာရုစ်လေပိုင်နက်ကိုရှောင်ရှားပြီးပြန်တက်မဲ့လေကြောင်းလိုင်းတွေအားလုံးကိုညှင်းဆန်လာလားဆိုတာကိုရှင်းရှင်းလင်းလင်းသိရတဲ့အခါမှာတခုခုစဉ်းစားဆုံးဖြတ်တော့မှာဖြစ်ကြောင်းပေါ်တူဂီနိုင်ငံလစ်ဘွန်မြို့ကတောက်ကြနေ EU ကကွယ်ရေးဝန်ကြီးအစည်းအဝေးမတိုင်ခင်မှာ EU မော်ရာအေးရအကြီးကဲဂျိုဆက်ဘာဝဲကပြောဆိုသွားတာပါရုရှားလေကြောင်းလိုင်းပြန်တက်ရေးအေဂျင်စီကတော့ဥရောပကနေရုရှားကိုလမ်းကြောင်းပြောင်းပြန်တက်မှုတွေဟာဘယ်လာရုစ်နိုင်ငံနဲ့နိုင်ငံရေးအရအငင်းပွားမှုတွေနဲ့ဆက်နွယ်နေပြီးခွင့်ပြုချက်ရဖို့အချိန်ပိုယူရနိုင်တယ်လို့ပြောဆိုထားပါတယ်တောက်ကြနေဖြစ်ရတဲ့ပတ်သက်လို့ရုရှားအစိုးရကတော့နီးပညာပိုင်းဆိုင်ရာပြဿနာကြောင်းလို့ပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆူဘရမေယန်ဂျယ်ရှင်ကာနဲ့တောက်ကြနေမှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကိုဗစ်ဘေးကိုအတူတကွစုပေါင်းဖြေရှင်းသွားမယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံရဲ့ကိုရိုနာကပ်ဘေးအကျပ်တဲကိုဖြေရှင်းရေးကူညီတောင်းခံမှုဂျယ်ရှင်ကာအနေနဲ့ပြီးခဲ့တဲ့အပတ်တွေကရောက်ရှိနေခဲ့တာဖြစ်ပြီးအမေရိကန်အစိုးရရဲ့အတက်တရောကူညီမှုကိုအင်မတန်ကျေးဇူးတင်ကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
The partnership between the United States and India is
American နဲ့အိန္ဒိယတို့ကြားမိတ်ဆွေဖြစ်မှုဟာအရေးပါပြီးတော့ခိုင်မာသလိုကျွန်တော်ထင်ပါတယ်ပိုပြီးတော့အကျိုးဖြစ်တော့မှာတယ်လို့ဘလင်ကန်ကပြောဆိုသွားတာပါအိန္ဒိယအနေနဲ့လည်း American ရဲ့အခိုင်အမာထောက်ပံ့မှုနဲ့အခက်အခဲကြားရောက်တဲ့အခိုက်အတန့်မှာသွေးစည်းညီညွတ်မှုအတွက်အလွန်နှစ်ထောင်အားရမိကြောင်းဂျက်ရှင်ကာကပြောဆိုသွားပါတယ်တရုတ်နိုင်ငံပေါ်ဆိုရင်အကြောင်းပြီးခဲ့တဲ့နှစ်တွေအတွင်း American နဲ့အိန္ဒိယကြားပုံမနီးကပ်လာခဲ့ပြီးဩစတြေးလျနဲ့ဂျပန်နိုင်ငံတို့ပါဝင်တဲ့ Quad Core လေးနိုင်ငံပူးပေါင်းဆောင်ရွက်မှုလည်းတိုးတက်လာခဲ့တာဖြစ်ပါတယ်။ American သမ္မတ Joe Biden ရဲ့ Indo-Pacific ညှိနှိုင်းဆောင်ရွက်မှု Cut Campbell ကဗိုလ်တူနေကပြောဆိုရမှာတော့လာမယ့်ဆောင်ပေါ့မှာ American အနေနဲ့ Quad ထိပ်သီးခေါင်းဆောင်တွေနဲ့လူကိုယ်တိုင်ဆွေးနွေးတာမျိုးကိုမျှော်လင့်ထားတယ်လို့ဆိုပါတယ်။ Quad လေးနိုင်ငံအဖွဲ့အစည်းနဲ့ပထမအဆုံးထိပ်သီးဆွေးနွေးပွဲကိုပြီးခဲ့တဲ့ March လအတွင်းပြုလုပ်ခဲ့ပြီး COVID ကာကွယ်ဆေးဥတုရာသီပြောင်းလဲမှုနဲ့လုံခြုံရေးကိစ္စရပ်တွေကိုနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့အတွက်ကတိပြုခဲ့ကြတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမှုရှိနေစဉ်မှာပဲတာလီဘန်အခြေစိုက်စခန်းတွေကိုပိတ်သိမ်းဖို့နဲ့သဘုံအုပ်စုတွေကိုထောက်ပံ့နေတာတွေရပ်ဆိုင်ဖို့ပါကစ္စတန်အနေနဲ့လက်တွေ့ကျတဲ့ခြေလှမ်းတွေလှမ်းဖို့လိုအပ်တယ်လို့အာဖဂန်စိုးရပြန်ကြားရေးပြောခွင့်ရှိသူကပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့တောင်းဆိုချက်ဟာအလွန်ရှင်းရှင်းလင်းလင်းရှိတယ်လို့အာဖဂန်နစ္စတန်အစိုးရရဲ့သတင်းနဲ့ပြန်ကြားရေးဘုတ်ဌာနညွှန်ကြားရေးမှူးဒေဝါခန်မနစ်ဘယ်က VOA ကိုပြောပါရယ်တာလီဘန်သဘုံတွေဟာထောက်ပံ့ရေးပစ္စည်းတွေဗန်ဒါရီနဲ့တပ်သားတွေကိုပါကစ္စတန်ကရရှိတာဖြစ်ပြီးတာလီဘန်ရဲ့အကြံပေးတွေဟာပါကစ္စတန်မျိုးကြီးတွေမှာအခြေစိုက်နေထိုင်ကြတယ်လို့လည်းအာဖဂန်သမ္မတအရှရက်ဂန်ဒီကဒါစပိုက်ဂျယ်မဂ္ဂဇင်းကိုပြောဆိုခဲ့တာပါနှစ်နိုင်ငံစကလုံးတိုက်ပွဲတွေဟာမေလအတွင်းပုံမပြင်းထန်လာခဲ့တာဖြစ်ပြီးအာဖဂန်အရှေ့ဘက်နန်ဂါဟာခရိုင်မှာလည်းရွေးကောက်ပွဲမဲဆွဲပွဲတွေရှိနေတာပါပါကစ္စတန်နိုင်ငံရဲ့ဝင်းတနာပြောခွင့်ရှိသူဇဟက်ဟဖက်ချောင်ဒရီက VOA ကို WhatsApp ပတ်စင်ပြောဆိုရမှာတော့အခုလိုဆွဆွဲချက်တွေပေါ်အခြေမြင့်မရှိဘဲတာဝန်ခံမှုမဲ့တဲ့ထုတ်ပြန်ချက်တွေဖြစ်တယ်လို့ဆိုပါတယ်။မေလ16ရက်နေ့ကထုတ်ပြန်တဲ့ပါကစ္စတန်နိုင်ငံရဲ့ဝင်းတနာရဲ့ထုတ်ပြန်ချက်တွေမှာတော့အာဖဂန်ခေါင်းဆောင်ပိုင်းရဲ့ဆွဆွဲချက်ဟာညီအစ်ကိုတိုင်းပြည်တွေကြားယုံကြည်မှုပြည့်ဝင်စေပြီးအာဖဂန်ညီညွတ်ရေးဖြစ်စဉ်ကိုလှုပ်ဆောင်တဲ့နေရာမှာပါကစ္စတန်ရဲ့အပြုသဘောဆောင်တဲ့လုပ်ရက်တွေကိုမလေးမကန့်ပြုလုပ်တယ်လို့ဆိုပါတယ်။တာလီဘန်တွေအတွက်ဘေးကင်းလုံခြုံရာနေရာတစ်ခုဖြစ်ပါကစ္စတန်နိုင်ငံကပေးထားတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်အိန္ဒိယမွတ်စလင်နိုင်ငံတစ်ခုအကြားအပြန်အလှန်ယုံကြည်မှုပြည့်ဝင်ပြီးဆက်ဆံရေးလည်းနှစ်ပေါင်းများစွာထိခိုက်နေတာလည်းဖြစ်ပါတယ်။ကိုဗစ်ရောဂါပိုးရဲ့မူရင်းစနစ်ကိုရှာဖွေပေါ်ထုတ်ဖို့အားထုတ်မှုတွေမှာနိုင်ငံရေးကြောင့်အဟန့်တာဖြစ်နေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးပြောကြားလိုက်ပါတယ
်။ This whole process is being poisoned by
ဖြစ်စဉ်တစ်ခုလုံးမှာနိုင်ငံရေးအစိတ်သိမ့်နေပါတယ်။သိပ္ပံပညာကိုနိုင်ငံရေးနဲ့ကွဲကွဲပြားရှိစေဖို့ကျွန်တော်တို့တောင်းဆိုပါတယ်။လိုအပ်တဲ့အဖြေရှာတဲ့နေရာမှာလဲတင်းတင်းလျှောက်ပတ်တဲ့ပတ်ဝန်းကျင်လိုအပ်ပါတယ်လို့ WHO ရဲ့အရေးပေါ်ဌာနအကြီးအကဲ Michael Ryan ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာတောက်ကြနေကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကုလသမဂ္ဂကျန်းမာရေးအေဂျင်စီတစ်ခုဖြစ်တဲ့ WHO ကလည်း COVID-19 ရဲ့ဇင်းမြစ်နဲ့ပတ်သက်ပြီးနက်နက်ရှန်ရှန်စုံစမ်းဖော်ထုတ်ဖို့ဖိအားသစ်တွေကိုရင်ဆိုင်နေရပေမဲ့နောက်ထပ်လေ့လာစုံစမ်းမှုတွေအတွက်တိတိကျကျအချိန်သတ်မှတ်ထားရတော့မရှိသေးပါဘူး COVID-19 virus ပိုးဟာသဘာဝကနေပေါ်ပေါက်လာတာလားတရုတ်နိုင်ငံတက်ခွဲကန်းတွေကစတင်ပြန့်နှံ့လာလားဆိုတာကိုသိနိုင်အောင်စုံစမ်းဖို့ American သမ္မတ Joe Biden ကဒီသတင်းပတ်တယ်မှာပဲထောက်လှမ်းရေးအေဂျင်စီတွေကိုညွှန်ကြားထားပါတယ်ကမ္ဘာတဝန်းလူ3သန်းခွဲကျော်သေဆုံးခဲ့ရတဲ့ဗိုင်းရပ်စ်ပိုးရဲ့ဇင်းမြစ်နဲ့ပတ်သက်လို့ရေရာမသိရပဲဖြစ်နေချိန်မှာ ကြေကြေပြင်းပြင်းစုံစမ်းမှု PRP တောင်းဆိုမှုတွေထွက်ပေါ်နေတာပါ The Rage အဖွဲ့ဝင်နိုင်ငံတွေနဲ့အစည်းအဝေးတွေမှာလည်းဥရောပသမဂ္ဂ EU နဲ့တခြားနိုင်ငံတွေကရှင်းရှင်းလင်းလင်းဖြစ်အောင်ဖော်ထုတ်ဖို့တောင်းဆိုထားကြပါတယ
်စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုအောင်မြတ်သူတို့ပြောပြခဲ့ကြတာပါခင်ဗျာအခုချိန်အားစပြီးသတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဆုံးအဖမ်းဆီးသတင်းတွေကိုနားဆင်ရပါမယ်ဆေးဥချုံရီကောင်စီကဖမ်းရမ်းထုတ်ထားတဲ့တားဖြစ်သူကိုလာရောက်ဖမ်းဆီးရေးမှာမတွေ့တဲ့အတွက်မိခင်ဖြစ်သူကိုဖမ်းဆီးသွားပြီးထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်တမရော်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန်နဲ့စစ်ခုံရုံးမှာထောင်ဒဏ်ချလိုက်တဲ့အပေါ်တားဖြစ်သူကဘယ်လိုတုတ်ပြန်ပါသလဲရန်ကုန်မြို့ကပေးပို့လာတဲ့သတင်းကိုတော့မတ်စုမြတ်မွန်ကတင်ပြမှာပ
ါစစ်တပ်အာဏာသိမ်းတဲ့အပေါ်စမ်းကျင်လှုပ်ရှားသူတွေကိုစစ်ကောင်စီကဖမ်းဝရမ်းထုတ်လိုက်လံဖမ်းဆီးတာတွေလုပ်နေချိန်မှာသူတို့အလိုရှိသူကိုမမိလို့မိသားစုဝင်တွေဖမ်းဆီးခံရတာတချို့ရှိနေပါတယ်စစ်ကောင်စီကအလိုရှိတဲ့တက်ကြွလှုပ်ရှားသူဦးတင်ထွတ်ပိုင်ကိုမြောက်ဩကလာပါမြို့နယ်ကသူ့ရဲ့နေအိမ်မှာလာပြီးဖမ်းချိန်မှာမမိခဲ့တဲ့အတွက်မိခင်ဖြစ်သူဒေါ်မိငယ်ကိုမေလ၂ရက်နေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်မေလ28ရက်နေ့မှာတော့ဒေါ်မိငယ်ကိုအင်းစိန်အချင်းထောင်တဲကစစ်ခုံရုံးကနေတက်မတော်ပြိုကွဲအောင်လှုပ်ဆောင်နှုတ်ဆော်မှု905ကကြီးနဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့တားဖြစ်သူဦးတင်ထွတ်ပိုင်ကပြောပါတယ်
။ဒါကတော့မဟုတ်ရတဲ့အမေတန်းခံရတယ်။ကျွန်တော်အနေနဲ့ကတော့ဒါဆိုရင်တော့တတိပုဂ္ဂလဆန်တဲ့ကိစ္စပေါ့။ဆိုအဲ့လိုမျိုးပဲတခြားလူတွေတခြားပြည်သူတွေနိုင်ငံသားတွေကိုလည်းစစ်တပ်ကမတရားဖမ်းထားတယ်။အာဏာလည်းတိမ်ထားတယ်။ရဲဆက်ဆက်လေးလုံနေတယ်ဆိုတော့ဒီလိုလုံးသားတို့တော့ကျွန်တော်တို့ပြင်ဆင်နေပါတယ်အဲ့ဒါတော့ဘာလဲဆိုတော့သူတို့ကိုကျွန်တော်တို့မနိုင်မချင်းတိုင်ဖို့ပဲကျွန်တော်တို့အဲ့ဒါကျွန်တော်တို့ဆုံးဖြတ်ချက်ပါပဲကျွန်တော်တို့ပြင်ဆင်နေတဲ့ကိစ္စပ
ါမေလ2ရက်နေ့တုန်းကအိမ်မှာလာဖမ်းစင်မှာလဲနိုင်ငံရဲ့အကျဉ်းသူဟောင်းဖြစ်တဲ့မိခင်တော်မိငယ်ကိုရိုက်နှက်ဖမ်းဆီးသွားခဲ့တယ်လို့စစ်ကြောရေးမှာလဲအချင်းကြကြစစ်ဆေးမင်းမြန်ခဲ့တယ်လို့တားဖြစ်သူကပြောပါတယ
်ကျမကြီးချင်းနေရတော့ဟွာဘယ်လိုပြောရမလဲအကောင်းနဲ့ထဲမှာတော့မပါဘူးအဲ့တော့ဟွာခန်းတဲ့အချိန်မှာပဲကနေတင်နေလိုက်တယ်တန်းစီနဲ့လွှဲရိုက်တယ်ထိုးကြထိုးချိတ်သွားတယ်ဆိုတော့စစ်တော်ရေးမှာလည်းတန်းနေထက်ခံရတယ်ဖခင်ကတော့လက်ရှိအချိန်မှာတော့ကျမကြီးကောင်းအောင်တော့အမေ new site နေတယ်ဒါပေမဲ့ကျမကြီးကတော့ပုံမှန်မဟုတ်ဘူးကျမကြီးကတော့66ပေါ့အမေအဲ့ဒါဆက်ဆက်တော့ရှိပြီဆိုတော့ကျမကြီးကတော့မကောင်းတဲ့အချိန်မှာရှိတယ်ထောင်ထဲမှာနေရမယ်ဆိုတော့ပို့ပြီးတော့စိုးနိုင်တယ်
ရောက်ပကလာပမြို့နယ်ဟာစေအုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်ဖြစ်တာမို့အမှုစစ်ဆေးတာအမိန့်ချတာတွေအားလုံးကိုစစ်ဥပဒေနဲ့သာအရေးယူချမှတ်ခဲ့ပါတယ်စစ်ဥပဒေနဲ့ပြစ်ဒဏ်ချခံရတာမို့ခုခံခြေပါခွင့်ရှေ့နေခေါ်ခွင့်ဘာတစ်ခုမှလုပ်ပိုင်ခွင့်မရခဲ့တယ်လို့ကြားထဲမှာမိသားစုနဲ့လည်းတွေ့ခွင့်မရခဲ့ပါဘူး။ဒေါ်မိငယ်ကိုဘာကြောင့်ပုံမှန်905ကကြီးနဲ့တရားစွဲထောင်ချတယ်လဲဆိုတာမိသားစုကလည်းအသေးချာမသိကြပါဘူး။မိသားစုနဲ့နှိစက်တဲ့တရားလွှတ်တော်ရှေ့နေတူကတော့သူ့ရဲ့ထင်မြင်ချက်ကိုခုလိုပြောပါရတယ်။
ကျမတို့ကစစ်ခုံရုံးတော့ကိုတစ်ချက်တောင်မှသွားခွင့်ရှိအောင်ရှင်။လာခွင့်လည်းမသွားဘူး။လုံးဝစားထားတဲ့နေရာမှာ။အဖေကလာဖမ်းတယ်၊ဒီလိုလာရလို့ဒီလိုမရှိလို့တားမြောက်ကိုဖမ်းသွားတယ်။တားရဖမ်းလို့မရှိလို့အိမ်ကအမေကိုဖမ်းသွားတာ။ယောက်ျားကိုလာဖမ်းလို့ယောက်ျားမရှိလို့မိန်းမကိုဖမ်းသွားရရှိတယ်။သူတို့အဲ့လိုဖမ်းတော့ကတော့ဒီလိုတွေကိုတားခဲ့ထားပြီးဖမ်းတာပြန်လို့ဖို့ရှိတယ်။အဲ့တော့သူတို့ရဲ့ဖုန်းတွေအိမ်မှာလာဖမ်းစဉ်အချိန်ကတော့ပစ္စည်းတွေဆင်ပစ်တဲ့အခါမှာငါကကကြီးနဲ့နွယ်မဲ့ဥစ္စာတွေသူတို့မှတက်ကြည့်ရင်ပြန်တွေ့တယ်။အဲ့လိုတွေ့တဲ့အခါကျရင်သူတို့ကဆွဲလိုက်ပါတယ်ရှင်။အဲ့ဒီမိငယ်တို့ကတော့တိမမြအတွက်အဲ့ဒီတခုခုနဲ့ညှိပြီးသူတို့ရိုင်းတော့ပလိုင်းမချရဘူးရှင်။အခုခုနဲ့တော့ညှိအောင်တော့သူတို့လုပ်ပါလိမ့်မယ်။အဲ့ဒါကမှသူတို့ချလိုက်တာပါငါကကဒက်စ်ခါကြီးပဲ။ဘာအကြောင်းရလဲဆိုတော့ကျွန်တော်လည်းသိချင်မသိဘူးရှင
်။အသက်66နှစ်အရွယ်ဒေါ်မိငယ်ဟာအရင်ကလည်းနိုင်ငံရေးပုံမှန်နဲ့ထောင်ချခဲ့ဘူးပါတယ်။2006ခုနှစ်တုန်းကဆန္ဒပြလို့ဖမ်းဆီးထောင်ချခံရတာပါ။ဒေါ်မိငယ်အပေါ်အခုလိုထပ်ပြီးတော့ထောင်ချတာဟာလူ့ခွင့်ရေးချိုးဖောက်ခံရတဲ့မတရားတဲ့တရားစီရင်ချက်ဖြစ်တယ်လို့ရှင်းနေတယောက်ကသုံးသပ်ပါတယ်။
ဖြစ်တဲ့စရာတောင်းမရှိဘူးဖြစ်စရာလည်းမရှိဘူးဒါကကျွတ်နယ်လည်းမဟုတ်ကိုယ်ကိုယ်တိုင်ကျွတ်လို့ခြင်းလည်းမဟုတ်ကိုယ်တိုင်ပေါအောင်ပတ်သက်ခြင်းလည်းမဟုတ်ဒီလိုမျိုးစစ်တမ်းတူချင်းမှုတူချရဲဆိုတာဒါရှိနေရတယ်ကျွန်တော်တို့ခွင့်ရအကုန်လုံးကျိုးပေါက်လာတယ်ကိုဘာမှမလုပ်ဘဲနဲ့ကိုယ်ဖြစ်လာပြီးတော့ဇင်နာမျိုးကဒါဖြစ်တဲ့ဖြစ်စရာတောင်းမရှိဘူးဖြစ်တယ်မဖြစ်တဲ့နဲ့ဟာပေါ့နော
် February 1ရက်နေ့အာနာသိမ့်ပြီးချိန်ကစလို့ဒီကနေ့အထိစစ်ကောင်စီကဖမ်းဆီးခဲ့သူ9400ထဲမှနေရှိခဲ့ပြီးတော့ဆက်လက်ဖမ်းဆီးခံထားရသူ4300ကျော်ရှိတယ်လို့နိုင်ငံရေးအကြီးအကဲကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဖမ်းဝရမ်းထုတ်ခံထားရသူကတော့1880ထဲမှနေရှိပါတယ်။စစ်ကောင်စီကတော့ AAPP ရဲ့စည်းရင်းဟာချေကားထားတယ်လို့ပြောပါတယ်ရှင
်။ရန်ကုန်ကပေးပို့လာတဲ့အဖမ်းဆီးသတင်းကိုမတ်စုမြတ်မွန်ပြောပြသွားတော့ပါခင်ဗျာ။မကြာခင်နောက်ပိုင်းမှာကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ် အခုတော့ဒီထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံရဲ့တရားမဝင်ပို့ဆောင်မဲ့စစ်လက်နက်ပစ္စည်းမျိုးစုံကိုထိုင်းနိုင်ငံထဲမှာတင်စီရမိသွားပါတယ်တာချီလိမ့်မြို့နဲ့ကက်လျက်ရှိနေတဲ့ဒီထိုင်းနိုင်ငံမဲဆိုင်မြို့မှာမြန်မာဘက်ကပို့ဆောင်မှုပြင်ဆင်ထားတဲ့လက်နက်တွေကိုမေလ29ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းဘက်ငွေ၄သန်းအမေရိကန်ဒေါ်လာ33,000ကျော်တန်ဖိုးကာလပေါက်ဈေးရှိတဲ့စစ်တုံးလက်နက်မျိုးစုံကိုထိုင်းနိုင်ငံမဲဆိုင်မြို့မှာမေလ29ရက်နေ့ကဖမ်းမိခဲ့တယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံတာချီလိမ့်မြို့နယ်ကရဲ့ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့မှာမောင်းပြန်ရိုက်ဖယ်တွေပစ္စတိုတနတ်တွေကြီးစံတွေကိုဖမ်းမိခဲ့တယ်ဆိုပြီးချင်းရိုင်ပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးနိုင်နှလုံးရွကျနဆိုထုံကမေဆိုင်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်အုပ်ချုပ်ရေးမှူးပြောသွားတာကတော့မူရစေဝါနဲ့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်နိုင်ဖို့နေဆက်တွေမှာလုံခြုံရေးတင်းကျပ်ထားတဲ့အချိန်အကောက်ခွန်အရာရှိတွေဟာဝင်းပန်ခန့်ရက်ွက်73မှာမတင်ကားပွဲဘင်ကားနဲ့ပစ်ကတ်ကားနှစ်စီးကိုတားဆီးစစ်ဆေးခဲ့ရမှာအခုလိုမျိုးစစ်တုံးလက်နက်တွေတင်ဆောင်လာတာကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဆိုပြီးပြောသွားပါတယ်လက်နက်တွေဖမ်းမိမှုနဲ့ကားမောက်လာသူမြန်မာနိုင်ငံသားနဲ့ထိုင်းနိုင်ငံသူအမျိုးသမီးစုစုပေါင်း2ယောက်လုံးကိုတရားမဝင်လက်နက်မှောင်ခုမှုဥပဒေနဲ့ဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်ဖမ်းမိသူ2ဦးကတော့သူတို့ကိုဗန်းငွေ2000ပေးပြီးတာချီလိမ့်မြို့ကိုတယ်ဆောင်ခန်းခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အခုမှောင်ခုတင်သွင်းတဲ့လက်နက်တွေဟာဘယ်အဖွဲ့အစည်းနဲ့ပတ်သက်တယ်လဲဆိုတာကိုတော့မသိရသေးပါဘူး AB လဇန်ပိုင်းလုံးကတော့လက်ပစ်ဘုံ100ကျော်နဲ့ M16ရိုက်ဖယ်တနတ်3ကြီးစံ6000ကိုမဲဆိုင်မြို့မှာဖမ်းမိခဲ့ပါဗါတယ်အဲ့ဒီဘုံနဲ့ကြီးစံတွေကတော့ချွန်ပူရီခရိုင်ထဲကတချီလိမ့်မြို့ဘက်ကိုပို့ဆောင်မဲ့လက်နက်တွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါဗါတယ်ထိုင်းမြန်မာနယ်စပ်မှာလက်နက်မှောက်ခိုးလုပ်နေသူတွေရှိနေတယ်လို့မူရစ်ခိုင်းတွေကလည်းအသုံးပြုဖို့တဲ့တရားမဝင်တည်ဆောင်တာတွေလည်းရှိနေပါတယ်ရှင
်ထိုင်းရှိဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာစစ်အာဏာသိမ်းမှုတွေပေါ်ပေါပြီးနောက်ဒီမြန်မာနိုင်ငံတွင်းမှာညဉ့်ညမ်းစွာဆန္ဒပြမှုတွေနဲ့အတူနောက်ပိုင်းမှာလူငယ်တွေရဲ့ကာကွယ်ရေးတပ်တွေရဲ့လှုပ်ရှားမှုတွေနဲ့အတူအခုလိုမျိုးဒီတစ်ဖက်နိုင်ငံကနေဒီလက်နက်တွေတင်သွင်းနေတဲ့ဆိုတဲ့သတင်းတွေကိုလည်းမကြသေးခင်ကထွက်ပေါ်လာတာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းအကြောင်းအရာတွေကိုမူရင်းအပေါ်မပြတ်ကိုအောင်မြတ်သူကပြောပြမှာဖြစ်ပါတယ်
။မြန်မာကိုကယ်တင်ဖို့အနောက်အစုလှမ်းရမယ့်ခြေလှမ်းဆိုတဲ့ခေါင်းစဉ်နဲ့The Washington Post သတင်းအွန်လိုင်းရဲ့ Editor ဘုတ်အဖွဲ့အတွင်းမြင့်ဆောင်မကိုတင်ပြပေးခြင်းပါတယ်။ကမ္ဘာကြီးကလက်တလော Israel Palestine ပဋိပက္ခပေါ်အာရုံရောက်သွားချိန်မှာစစ်အာဏာသိမ်းခံရတဲ့မြန်မာပြည်ထဲမှာတော့သွေးထွက်တန်ရုံမှုတွေဆက်လက်ပြီးတော့အရှိန်ကောင်းနေစေဖြစ်တယ်လို့ဆိုပါတယ်။မင်းတမျိုးမှာချင်းလူမျိုးဒေသခံတွေရဲ့လက်နက်ကင်လှုပ်ရှားမှုပေါ်ပေါက်လာပြီးမြန်မာတပ်ဖွဲ့ဝင်တွေအတော်များတေဆုံးခဲ့ရတာလက်တုပ်ပြန်တဲ့အနေနဲ့စစ်တပ်ကလည်းလက်နက်ကြီးတွေတုံးပြီးတော့အရက်ဖက်ပစ်မှတ်တွေကိုတိုက်ခိုက်တာရွာသားတွေတောတောင်တွေထဲကိုထွက်ပြေးတင်းရှောင်နေရတာစတာတွေကိုဖော်ပြထားပါတယ်။လူလူအနာပီဆန်ရေးဆက်လက်အရှိန်ကောင်းနေပြီးအစိုးရဝန်ထမ်းတော်များဟာလည်းအလုတ်ဆင်းဖို့ငြင်းဆန်နေတာကြောင့်မြန်မာအစိုးရရန်နေရာရက်တက်နေတယ်လို့ဆိုပါတယ်ချင်းလူမျိုးတွေလိုပဲကရင်နဲ့ကချင်လူမျိုးတွေကလည်းသူတို့ရဲ့လက်နက်ကင်တော်လှန်ရေးကိုပြန်လည်စတင်နေပြီးထောင်ပေါင်းများစွာသောနိုင်ငံသားတွေကလည်းအိန္ဒိယနဲ့ထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြတယ်လို့ဖော်ပြထားပါတယ်အခြားတစ်ဖက်မှာလည်းစစ်အုပ်စုဘက်ကဖိနှိပ်မှုတွေကိုအရှိန်မြှင့်နေပြီးပြီးခဲ့တဲ့အပတ်ကအထိဆိုရင်လူ800ကျော်အထိတပ်ဖြတ်ထားပြီးလူ9000ကျော်ကိုဖမ်းဆီးထားတယ်လို့ရေးသားထားပါတယ်အခုလိုပြည်နယ်ရဆက်မှုတွေကြောင့်ကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂတို့ရဲ့ပြစ်မှတ်ထားအရေးယူမှုတွေကိုလည်းဆက်တိုက်လှုပ်ဆောင်နေပြီးဖိအားပေးနေတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။သို့ပေမဲ့လည်းအနောက်အစုအနေနဲ့လုံခြုံရေးကောင်စီအဆင့်မြန်မာကိုလက်နက်တင်သွင်းတာကိုတော့မပိတ်ဆို့နိုင်သေးဘူးလို့ဆိုပါတယ်။ကုလသမဂ္ဂကမြန်မာကိုလက်နက်ပိတ်ဆို့မယ်ဆိုရင်တရုတ်ကကန့်ကွက်မှာကိုအနောက်တန်တမန်တွေကစိုးရင်ကြပါမယ်လေ။တရုတ်ကတော့သူ့အိမ်ကြီးချင်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပုံမပြင်းထန်လာမှာကိုစိုးရင်နေတယ်လို့ဆိုပါတယ်။မကြခင် G7 ထိပ်သီးဆွေးနွေးပွဲလည်းရှိနေတာမို့မြန်မာကိစ္စကိုလည်းဆွေးနွေးဖို့ရှိနေပါတယ်ဒီမိုကရေစီကိုကာကွယ်ရေးထိတ်တန့်ဦးစားပေးပြောနေတဲ့သမရဘိုင်ဒန်အနေနဲ့မြန်မာစစ်ဘုတ်ချုပ်တွေကိုပို့ပြီးတော့ထိတိယောက်ဆုံးမနိုင်မှုအတွက်မိဖက်တိုင်းပြည်တွေကိုဖိအားပေးတယ်လို့ထောက်ပြထားပါတယ်အပြည့်စုံတော့ www.washingtonpost.com မှာဖတ်ရှုနိုင်ကြပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့စနေနေ့မနက်ခင်း Radio ဓာတ်ရိုက်ထုတ်လွှင့်မှုတွေကိုတော်ရရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နေပါတယ်။အမျိုးသမီးကဏ္ဍဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစန့်ကျင်ကန့်ကွက်လှုပ်ရှားသူတွေတဲ့လူငယ်တွေရောအမျိုးသမီးတွေပါရှေ့တန်းကနေပါဝင်နေတာတွေ့ရမှာပါ။အာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်ပြစ်ခတ်ဖြိုခွဲမှုတွေကြားကပဲလူငယ်တွေကတော့နောက်တွန့်မသွားပဲအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေကိုပုံသဏ္ဍာန်မျိုးစုံနဲ့ဆက်ပြီးလှုပ်ရှားနေကြပါတယ်။လက်ရှိစစ်အာဏာရှင်စန့်ကျင်လှုပ်ရှားမှုမှာလူငယ်တွေအမျိုးသမီးတွေဘလို့ခံယူချက်တွေနဲ့ဘာကြောင့်ရှေ့တန်းမှာပါဝင်နေကြရတာလဲသူတို့ရဲ့ပါဝင်မှုကဘလောက်ထိရေးပါနေတယ်လဲအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေတဲ့လူငယ်အမျိုးသမီးတူဖြစ်တဲ့မတ်ဝီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေးတင်ပြထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
ဒီမြန်မာနိုင်ငံမှာဒါဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်။ဒီအထက်မှာမှဒီမတ်ဝီယီမောင်တို့လိုလူငယ်တွေအမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်။ဆိုတော့တချို့ဆိုလို့ရှိရင်အသက်ပေးရတာတွေရှိတယ်ဖန်းခံရတာတွေရှိတယ်အသက်အန္တရာယ်ဖြစ်နိုင်နေဆိုတဲ့အန္တရာယ်ကြားမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မတ်ဝီမောင်နေနဲ့ထင်ပါလဲကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကင်ဒီရန်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်းပြည်သူတွေကိုမတရားတပ်ဖြင့်ပေါ့နော်ဒီ9th season လောက်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပြောမယ်စင်းနေမမှန်ကန်ဘူးဆိုတော့ဒီတက်တဲ့အထောက်ထားမခိုင်လုံးနဲ့အကြောင်းပြချက်နဲ့ပေါ့နော်ဒီမမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်ရောက်ထားတဲ့ပြည်သူအစိုးရကိုဖြုတ်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲ့ညီမတို့တွေကအဲ့ဒီလိုတရားမမျှတမှုအတွက်ညီမတို့တွေကတိုက်ပွဲဝင်နေတာဖြစ်ပါရဲ့မှာ
အခုဆိုလို့ရှိရင်ဒါဆရာနာသိန်းတော်ကန့်ကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အကြမ်းဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်နေအိမ်တွေထဲကိုပစ်တယ်ဒီလိုအခြေအနေတွေအန်ရီတီချားထဲမှာပဲကိုကိုရိုင်းရောဒီလိုကို့အပေါ်မှာဒါအသက်အန်ရီတီပြုတ်နိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘလောက်ထိကိုရဲ့ဒီရက်တီချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်းပြနေလို့ပါလဲ
။ဟုတ်ကဲ့အဲဆိုတော့ဟိုဒီပြစ်ခတ်နိုင်မှုတွေကတော့ပေါ့နော်ဒီအခုမှရှိတာတော့မဟုတ်ဘူးပေါ့နော်သူတို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစိုးရိုင်းတွေကသူတို့ပြစ်ခတ်နိုင်နေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲပေါ့နော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့သူတို့ဘက်ကနေသိရမှာဒီရေတော်ပုံတွေကပေါ့နော်ပြစ်ခတ်နိုင်နေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေဒီသူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာပေါ့နော်အဲပြီးတော့ညီမတို့ရဲ့ဒီလူထုရဲ့ပေါ့နော်နိုင်ငံရေးတောင်းဆိုမှုတွေကအရင်မြင့်သွားတယ်ပြီးခဲ့တဲ့ဒီ2008ခွဲပြီးပေါ့အခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူလူကမလိုချင်ဘူး။ဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်။အဲဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေရတယ်။လွတ်တော်ထဲမှာစစ်တပ်ကဝင်ထိုင်နေရတယ်။ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်။2008ခွဲပြီးပေါ့အခြေခံဥပဒေလိုမျိုးပေါ့နော်။အဲ့လိုမျိုးဟာတွေညီမတို့ထပ်ပြီးတော့လက်မခံနိုင်ဘူးပေါ့နော်ဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုတွေကအရင်မြင်သွားပြီးတော့ဒီရေတော့ပုံကပြလိုက်တယ်ပေါ့နော်ဆိုတော့ညီမတို့တွေကဘယ်တော့မှတေးကြတာညီမတို့အနောက်ကိုပြန်မထည့်ခြင်းညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲတွားခြင်းပေါ့နော်ကိုကောင်းတဲ့နိုင်ငံရေးအခင်းကျင်းကိုပဲတွားခြင်းနဲ့ ဆင့်မှန်ပြီးွားရဒီမိုကရေစီဝင်ညီမတို့လိုချင်တယ်ပေါ့နော်ပြီးတော့တိုင်းရင်းသားတွေတို့လာရဖက်ဒရယ်ဒီမိုကရေစီအဲ့ဒီနဲ့ကိုပဲတွားချင်တယ်ပေါ့နော်ဆိုတော့ညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဦးတည်ပြီးတော့ညီမတို့ကဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ညီမတို့ကရားရနေနဲ့ညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရယ်ညီမတို့ခံယူချက်နဲ့ပဲညီမတို့လုပ်နေရပါဟုတ
်အခုလှုပ်ရှားမှုဟာအဓိကလူငယ်တွေဦးဆောင်တယ်လို့ပြောရမှာပေါ့နော်လူငယ်အများပြားထိတ်ရှေ့တန်းမှာရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆေယနာသိမ်းမှုเนาะပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေအတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင်
။အာဟုတ်ကဲ့။အခုဒီမှာတော့ဒီလူငယ်တွေကတော့အများစုပေါ့เนาะဒီခြေလမ်းနေပြီးတော့ဒီပါဝင်နေကြပါပေါ့เนาะ။ဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့အခြေအနေရမှာဒီလူကြီးလူငယ်ပေါ့เนาะ။ဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြားရတဲ့နားနေပြီးတော့တိုက်ပွဲဝင်နေကြပါရဲ့မှာ။ဟိုဒါမဲ့ဒီလူငယ်တွေအနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ချိန်မှာဒီပညာတွေပေါ့နော်ပြီးွားရင်ဒီတရင်အချက်အလက်မြန်ဆန်မှုတွေဒါသာစကားကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအရာကြီးရှိရယ်နော်ညီမတို့ရဲ့အရှိမျိုးဆက်တွေလူကြီးအနေနဲ့ကြောင့်တို့ကတို့ရဲ့ဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အခါတွေကိုတို့တွေကညီမတို့ပြန်မျှဝေပေးရယ်ဆိုတော့အဲ့လိုမျိုးဆိုဒီရေတော်ပုံရတာညီမတို့လူငယ်ရဲ့ကျန်းကျင်မှုတွေနဲ့ဒီလူကြီးရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အဲ့အရာတွေကိုညီမတို့ကပေါင်းဆက်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်ကြတာဖြစ်ပါရဲ့မှာ
ဟုတ်ကဲ့အခုဆိုရင်ဒါစစ်ဘက်ကစော်ပြော်ပဲအင်အားသုံးတာတွေကလည်းပို့ပြီးတော့ဟိုရရဆက်ဆက်ကိုဖြိုခွင်းလာတွေတွေ့ရတယ်တကယ်သူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖန်စီခံရတဲ့သူကဆိုရင်လည်းထောင်နဲ့ချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနေလာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်ညီမတို့ကတော့ဒါဒီဟာတွေကညီမတို့သူတို့ကိုဒီလိုပြစ်ခတ်နိုင်နေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရဘူးဆိုတာဒါမှအခုထက်ထိပေါ့နော်ဒီနေ့အထိကိုလူတွေလှုပ်ရှားမှုတွေရနေပြီးတော့ဒါပြနေတယ်ပေါ့နော်ပြနေရဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆော့သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းနဲ့ညီမတို့အနောက်ပြန်မလဲကြဘူးညီမတို့ပိုကောင်းတဲ့အနာဂတ်တွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခင်းချင်းတစ်ခုကိုညီမတို့လိုလားရပေါ့နော်ပြီးညီမတို့ Federal Democracy ကိုညီမတို့လိုချင်တယ်ပေါ့နော်ဆိုတော့ညီမတို့ကအဲ့ဟာတွေကိုပဲကင်ဆယ်ပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲဒီလိုလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမှုကိုဘာလိုမျိုးတွေဆက်လုပ်တဲ့နဲ့ဆင်းလဲဆိုတော့အခုကြာညီမတို့ငွေတွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိဒီ CRPH အနေနဲ့ရောပြီးွားညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကအကြံဉာဏ်နဲ့အကုန်လုံးညီမတို့တောင်းခံပြီးတော့ညီမတို့ကတော့ဘယ်လိုခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်လာညီမတို့စီစဉ်ထားပါတယ်
ဟုတ်ကဲ့ဒါမန်ဝီညီမောင်ဆိုလို့ရှိရင်ကိုရိုင်းကအခုလှုပ်ရှားမှုမှာလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ချက်ချွတ်ချွတ်ပါနေတယ်။နောက်မိသားစုဆိုလို့ရှိရင်လည်းကိုရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်။ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာမှဖမ်းဆီးခံရတယ်။နောက်မန်ဝီညီမောင်ရဲ့အကိုဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်အမတ်တယောက်ဖြစ်တဲ့ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တဲရီ NLD ကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
ဟုတ်ကဲ့ညီမတို့ဒီမိသားစုအနေနဲ့ရောပေါ့နော်ဒါဒီလိုအခြေအနေမျိုးကဒါပထမဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်2000ခုနှစ်ခုနှစ်မှာပဲဒီမှာတော့လည်းဒီရှေ့ဝန်တောင်းလည်းဒီမှာတော့လည်းအဲဒီလိုမျိုးပဲပေါ့နော်ဒီလိုပဲတို့ညီမအဖေရောအမေရောညီမအကိုရောဖန်ဆီးထောင်ချရဲပေါ့နော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီဝေးလံခေါင်းပြားရဲ့နေရာတွေအဖေဆိုရင်လွိုင်းကောထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်နယ်စပ်ကဟိုဘူးတီတောင်အကျဉ်းထောင်ပေါ့နော်အဲ့မှာထားရဲပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမလေးနဲ့ပဲပေါ့နော်အဲ့တော့ညီမဆို9တန်းညီမလေးဆို2တန်းအဲ့လိုမျိုးတွေလည်းကျန်ခဲ့ဆိုတော့ညီမတို့အနေနဲ့ကတော့ဒါဟိုပထမဦးဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ခံနိုင်ရှိလာတယ်ပြီးတော့ညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့များကိုညီမတို့ကရင်ဆိုင်မယ်အကုန်လုံးကြမ်းကြမ်းခံရင်ဆိုင်မယ်ရင်ဆိုင်မယ်ညီမတို့ကရရင်နေညီမတို့ကအာနာရှင်စနစ်ကိုပေါ့နော်သူတို့ကိုစန့်ကျင်တော်လိုင်းရောညီမတို့ကရရင်နေနဲ့လှုပ်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ဟိုညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥပလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုအယောက်ချင်းစီကညီမတို့ရရအခန်းခံတာအာနာရှင်စန့်ကျင်ရောညီမတို့အဆုံးထိလှုပ်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုရောက်တိုင်းကဒီတက်ကြွလှုပ်ရှားနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ်
။ဟုတ် အခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညီနဲ့ပေါ့နော်ဒီညီမတို့တွေ့လက်တွေအကုန်လုံးတွေ့ပြီးတော့ညီမတို့ပုံရိပ်တူတိုက်ရမယ်အချိန်တစ်ခုဖြစ်ပါတယ်ပေါ့နော်ဆိုညီမတို့တွေအကုန်လုံးလက်တွေတွေ့ပြီးတော့ညီမတို့အဆုံးအထိအတူလက်တွေ့ပြီးတော့အဆုံးအထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအချိန်ကြီးနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်ကြမယ transitional justice ဆိုခေါ်တဲ့ဒီအတင်ကူပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ရရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်စက်ကြမ်းကြုံမှုတွေအဲ့ဒါတွေအကုန်လုံးဒီအတင်ကူပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့ရအတူတူလက်တွေ့ဆွေးနွေးပြန်လည်ပြုစားသွားရမယ်ပေါ့နော်ဒါညီမတို့ဒီတော်လှန်ရေးကြီးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလုပ်ရမယ့်အချက်ကအဲ့ transitional justice ဆိုတဲ့အပိုင်းဖြစ်ပါမယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်ရအကုန်လုံးဒီကမ်းနားပေါင်းတော်လီရအကုန်လုံးပေါ့နော်တကြွလှုပ်ရှားတွေအကုန်လုံးညီမတို့လက်ခဲပြီးတော့မလွဲမသွေလုပ်ရမယ့်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
်ဟုတ်ကဲ့ပါမဝီမောင်ကျေးဇူးများတင်ပါတယ်အခုလိုချိန်ပေးဖြစ်ကြပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ်
ဘာကင်ယူတွေအပစင်တင်ဆက်ပေးနေကြဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတောက်ကြနေညမှာရောစနေနေ့မနေ့ခင်းအခုလိုချိန်မျိုးမှာပါပုံမှန်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတခါနားဆင်ရမှာကတော့အမေတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီအမေရိကန်မှာ Memorial Day လို့ခေါ်တဲ့ကြာဆုံးစစ်သည်တွေအတွက်အောက်မေ့ဘွယ်နေ့အကြောင်းကိုကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်
ဘရိတ်ကန်ပြည်အစုမှမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မေ့ဝယ်နေ့အဖြစ်သတ်မှတ်ထားပါတယ်။ဒီနေ့အတွက်အောက်မေ့ဝယ်နေ့ကိုတော့မေလ31ရက်နေ့မှာကျင်းပမှာပါ။နိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ဝယ်နေ့မှာအထိမ်းအမှတ်ခန်းနာတွေ၊ကြီးတက်လမ်းလျှောက်ပွဲတွေ၊ပျော်ပွဲရှင်ပွဲတွေ၊ဂီတဖြိုပြပွဲတွေနိုင်ငံတော်ကျင်းပကြပါတယ်။မနေ့တုန်းကတော့ကိုဗစ်ကရောဂါကြောင့်အခမ်းအနားအကျဉ်းချုပ်ကျင်းပပါတယ်။ဒီနှစ်မှာတော့ကိုဗစ်ကာဝယ်ဆေးလေးတော်တော်များများထိုးပြနေတာကြောင့်အခမ်းအနားတွေလမ်းလျှောက်ချီတက်ပွဲတွေပုံမှန်ပြန်ကျင်းပမယ်လို့ဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာလင်တန်အမျိုးသားစစ်သည်ကြီးမှပန်းကွေချအလေးပြုဖို့ရှိပါတယ်။ဒါဟာသူသမ္မတတာဝန်ယူပြီးကလေးကပထမဆုံးအနေနဲ့အောက်မွေဝယ်နေ့ကိုဂုဏ်ပြုမှာပါ။အမေရိကန်နိုင်ငံတဝန်းဝါရှင်တန်ဒီစီနယူးယောက်ချီကာဂိုအပါအဝင်မြို့တော်တော်များများမှာဒီအောက်မေ့ဘွယ်နေ့တွေကိုကျင်းပကြပါတယ်အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေရောစစ်မှုထမ်းဟောင်းတွေလည်းပါဝင်ဆင်နွှဲကြပါတယ်လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေကြာဆုံးစစ်သည်တွေကိုမြုပ်နေတဲ့စစ်သည်ကြီးတွေကိုတွားပြီးပန်းစည်းတွေချအလံငယ်လေးတွေတွားဆိုင်ထူလေးရှိပါတယ်ကျွန်တော်တို့ VOA ရုံးနဲ့တိတ်မွေးလာတဲ့ပင်မလွှတ်တော်အဆောက်အဦးကြီးအနောက်ဘက်မြက်ခင်းပြန်မှာလဲအောင်မေဘွယ်နေ့မတိုင်ခင်အကျိုးနည်းည၈နာရီမှာကြာဆုံးသူတွေနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးတော့ဂီတဖြော်ပြပွဲကျင်းပသလိုမှတ်တမ်းရုပ်ရှင်တွေနဲ့ကဗျာရွတ်ဖတ်ကြားလေးရှိပါတယ်။ဒီဂီတဖြော်ပြပွဲစီစဉ်ကိုရုပ်မြင်သံကြားကနေလည်းတရိုက်ထုတ်လင်းပြသပါရယ်။အောင်မေဘွယ်နေ့အခမ်းအနားကိုတော့အငြင်းစားဗိုလ်ချုပ်ကြီးကောလင်းပါဝဲလည်းအမြဲပါဝင်တက်ရောက်လေးရှိပါတယ်
။ We would now like to salute all the men and women from our armed services.As the orchestra and chorus perform the Armed Forces Medley. The United States Coast Guard.
ဟိုလုံးကတော့အောက်မေ့ဝယ်နေ့လို့မသတ်မှတ်ခင်မှာကြာဆုံးစစ်သည်တွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ပန်းတွေပန်းကွေတွေအလံတွေကိုကြာဆုံးသူတွေရဲ့မှတ်တမ်းမှာချိတ်ဆွဲဆင်ရင်လေးရှိပါတယ်1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါ။အဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေ့ဘွယ်နေ့ကိုတရားဝင်အားလိုက်ရက်နေ့အဖြစ်သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေ့ဘွယ်နေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလိုက်ရက်အဖြစ်သတ်မှတ်ခဲ့ပါတယ်။အောက်မေ့ဘွယ်နေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။ Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောက်မွေဘယ်နေ့ချီတက်လမ်းလျှောက်ပွဲကျင်းပပါရယ်အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ကြိမ်မြောက်ဖြစ်ပါတယ် လမ်းလျှောက်ချီတက်ပွဲအနှစ်90ကြာရဆိုင်ထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါ American တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝစ်ဆုံတွေကိုဝစ်ဆင်ပြီးချီတက်လမ်းလျှောက်ကြပါတယ်တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာ Afghanistan Iraq စစ်ပွဲတွေကဆလို့ BNN Korea စစ်ပွဲပထမကဘာစစ်ဒုတိယကဘာစစ်ပွဲတွင်ကြာဆုံးသွားတဲ့စစ်တီတော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါတယ်လွတ်တော်ရှိကဒီ National Mall လို့ခေါ်တဲ့အမျိုးသားရည်မြင်မှာဆိုရင်လဲတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ခန်းအားစီစဉ်နေများကြီးရှိပါတယ်။အမှတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမှတ်တရနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်။ American ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတဒါဇင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်။အဲ့ဒီထက်ကလူတီများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်မှာဂျပန်ဂျိုအိုဂျီမာကို Marine တပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် American Line စိုက်ထူနေတာကိုမှတ်တမ်းတိုက်ပုံရိုက်ကူးနိုင်ခဲ့ပါတယ်အဲ့ဒီတပ်ပုံတွေကအတိုင်း Marine တပ်ဖွဲ့အလံထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ1985ခုနှစ်ကတည်းကကြာဆုံးခဲ့တဲ့စစ်သည်အားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပွဲအမတ်တရအထိမ်းအမှတ်နေရာကိုတော့အမေရိကန်တပ်ဖွဲ့ဝင်16သန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုဒဏ်ဟောင်းတွေပြန်လည်တွေ့ဆုံရပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီအထက်မှာပါဝင်ပါတယ်ဒါ့အပြင်အထိမ်းအမှတ်နိုင်ငံပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတပ်ဆင်ထားပါတယ်။အောက်မေ့ဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းတွေရဲ့မော်ဆိုင်ကနဲ့လှည့်လည်ပွဲကလည်းလူတီများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုံပြူတဲ့အနေနဲ့ rolling တနာလို့ခေါ်တဲ့မော်တော်ဆိုင်ကယ်တွေဝါရှင်တန် DC မြို့တော်မှာစုဝေးကြပါတယ်။ဆိုင်ကယ်စီးသူ9သိန်းလောက်ဟာမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိမ့်တယ်လို့လည်းကြားနေရပါတယ်။rolling တနာစီစဉ်ကို BNN စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့ပါတယ် BNN စစ်ပွဲအတွင်းပါဝင်တဲ့ကြာဆုံး American စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လည်သေဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထိုးပြခြင်းတာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီစီစဉ်စတင်လာခဲ့တယ်လို့ဆိုပါတယ်အောက်မေ့ဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင်းနဲ့သာခြားတဲ့ဗာဂျီးနီးယားပြည်နယ်ရင်းကအာလင်တန်အမျိုးသားစစ်သည်ချင်းကဒီကြာဆုံးစစ်သည်တွေမြုပ်နှံထားတဲ့အမှတ်တရအမှတ်တိုင်ကြောက်ပြားတွေရှိမှာတိမ့်နဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လဲနှစ်ပေါင်း60ကျော်လာပါပြီ The Old Guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီအလံတွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်ဤရက်စစ်ပွဲကာလ2010ခုနှစ်မှာကြာဆုံးခဲ့တဲ့အသက်22နှစ်အရွယ်အကိုဖြစ်သူအတွက်အလံလာစိုက်ထူသူတပ်ဖွဲ့ဝင် Dakota Williams က
I love you I'm sorry
သူရဲ့ချစ်ချင်းမြစ်သားအကူဖြစ်သူကိုနေ့စဉ်သတိရပြီးတော့ဝန်ထဲကြောင့်နဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကူဖြစ်သူဂုံယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ The Old Guard တပ်ဖွဲ့ကဒီစစ်တီအင်အားထောင်တဲ့ခြေအားစာဆုံးစစ်တီတွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
To just see how many people lost their lives and to be able to put a flag on their tombstones
ကျဆုံးခဲ့တဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှီလွန်ပါတယ်လို့ပြောသွားတာပါ The Old Guard တပ်ဖွဲ့မှူးပုံမှုကြီးဂျေဆင်ဂါဂီကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ
် We're all soldiers and it's our ability to honor those that have gone before us and to be able to do this
ကျွန်တော်တို့အားလုံးဟာစစ်သားတွေဖြစ်ပြီးတော့ကိုယ့်အရင်အသက်ပေးလူသားတွေကိုဂုဏ်ပြုဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါအထူးသဖြင့်ဒီလိုအချိန်မှာမလာရောက်နိုင်တဲ့မိသားစုဝင်တွေအတွက်ကိုယ်စားလုပ်ပေးဖို့ဟာတကယ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ်
ကိုအောင်တင်ဆက်သွားတဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒေါကင်းမျိုးသက်တင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရအောင်ပါ
မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့ခြင်းကစပြီးဒီအာဏာသိမ်းမှုကိုပြည်သူတွေကလည်းဤအမျိုးမျိုးနဲ့ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီလိုဆန့်ကျင်သူတွေကိုစစ်တပ်ကဖမ်းဆီးနိုင်ဖို့အတွက်စူးစမ်းရမှာကွန်ပျူတာအင်တာနက်ကနေတဆင့်ဘယ်လိုထောက်လန်းနိုင်လဲဆိုတော့ကိုအမေရိကန်နိုင်ငံက IT မီဒီယာရှင်ဟူစတန်လီစီယာကပြောပြပေးပါတော့
ကျွန်တော်လည်းပတ်သက်ပြီးတော့ထောက်လန်းတဲ့နေရာမှာထောက်လန်းတဲ့နေရာမျိုးမျိုးရှိတယ်။သူတို့လိုအင်တာနက်ကိုကန့်တတ်ချက်တွေလုပ်ထားပြီးတော့ censorship တွေလုပ်ထားပြီးတော့ဟောထောက်လန်းတာတွေရှိတယ်။အခုသူတို့ဒီမှာလည်းရှိသုံးနေတာ။နောက်ပြီးတော့ program software တွေသုံးပြီးတော့ထောက်လန်းတဲ့ဟာတွေရှိတယ်။နောက်ပြီးတော့ရုရှားကအမြဲတမ်းလုပ်တဲ့ဟာပေါ့နော်။သူတို့လည်းရုရှားမှာဟိုပညာသင်ထားတဲ့လူတွေစစ်တပ်ကရှိတာပေါ့။အဲ့လိုမျိုး social engineering လို့ခေါ်တယ်။အဲ့လိုမျိုးနေပညာတွေနဲ့တုံးပြီးတော့ဒီပြည်သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေတွေ့ရပါတယ်အခုလောလောဆယ်မှာပေါ့နော
်အဲ social engineering နဲ့ပတ်သက်ပြီးတော့ပေါ့နော်ထောက်လန်းတဲ့ဟာလေးကိုနည်းနည်းပြောပြပေးပါအခြေချပြော
ဟုတ်ကဲ့ social engineering နဲ့ထောက်လန်းတဲ့ technique တွေကအမျိုးမျိုးရှိတယ်ဟိုဘယ်လိုခေါ်မလဲဆို social profile နဲ့တဆင့်ရှိတယ်ဖုန်းနံပါတ်ကနေတဆင့်လုပ်လို့ရတယ်နေရာလိပ်စာတွေကနေတဆင့်လုပ်လို့ရတယ်နောက်သူတငယ်ချင်းအတိုင်းဝိုင်းနေရာနေလို့လို့ရတယ်။နောက်သူဝါဒနာပါရာစသူစားတဲ့ဓမေယစအဲ့ဒါတွေကြည့်ပြီးတော့သူတို့ identify လုပ်ပြီးတော့ data တွေကို collect လုပ်ပြီးတော့အဲ့လိုလိုက်ရှာတဲ့စနစ်မျိုးပေါ့နော်။အဲ့ဒီအဲ့လိုဟာမျိုးတွေသူတို့တုံးတယ်။ပြမယူမှာတော့ကျွန်တော်လူကြီးကနေတော့ပို့ပြီးတော့တော်လွယ်ပါတယ်။လွယ်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်။ social engineering ဆိုရင်တနည်းအားဖြင့်ပြောရင်ဟိုဟာ social media နေ account name နေတီးရမယ်နော်ဆိုရှယ်မီဒီယာဆိုတာကျွန်တော်တခုတည်းမပြောပါဘူး Facebook မှာမဟုတ် Twitter တို့ Facebook တို့အဲ့လိုမျိုးနေရာတွေရဲ့ social profile တွေကိုသူတို့ collect လုပ်ပြီးတော့လူတယောက်ကသူတို့ post တခုရေးပြီးဆိုရင်အရင်ကယူဆရပါတယ်လုံလုံမှုအတွက် VPN တုံးပြီးရေးရတာတော့ပါ VPN မတုံးဘူးဆိုရင်အဲ့ဒါမျိုးတွေကိုသူတို့အလွယ်တကူရှာပြီးတော့သူတို့ဘယ်နာကနေ post လုပ်တယ်ဘယ်နာကနေ video ရိုက်တယ်ဘယ်နာကနေ live လွှင့်နေတယ်ဆိုတာအစသူတို့ surveillance လုပ်တဲ့ software တွေတုံးလို့ရတယ်။နောက်ပြီးတော့ဒီ social engineering ဟို technique တွေတုံးပြီးတော့သူတို့လိုက်ပြီးတော့ဖမ်းလို့ရတယ်။အခုလဲသူတို့အဲ့ဒါကိုတုံးနေတာပါပဲ
။ဘယ်လိုရှောင်နိုင်မလဲဆိုတာလည်းပြောပြပေးပါ။အ
ဲ့ဒီဟာမျိုးတွေကိုရှောင်ဖို့အတွက်ကလည်းအဓိကကတော့ကိုတုံးရမယ်ကိုတုံးနေတဲ့ social profile တွေဘာတွေမှာတခုရေးမယ်၊တင်မယ်၊ရိုက်မယ်၊ live လွှင့်မယ်ဆိုရင်ကိုကအဓိကကိုတုံးရမယ်ဟာကတင်သိတဲ့ဟာလားမတင်သိတဲ့ဟာလား share လုပ်သိတဲ့ဟာလားမ share မလုပ်သိတဲ့ဟာလားအဲ့ဒါတွေကိုစဉ်းစားရင်တော့ပိုကောင်းတာပေါ့လေနော်နောက်ပြီးတော့ကိုအင်တာနက်သုံးနေမယ်ဆိုရင်ကိုရဲ့အင်တာနက်ကို surveillance ကလွတ်အောင်သူတို့ထောက်လန်းတာကနေလွတ်အောင်ကိုကဥပမာအပြင်ဒီနေ့ပေါ်နေတဲ့ VPN လိုဟာမျိုးလို browser ဆိုရင်တခြား browser တွေလို့နော် duck to go လို့ပါပေါ့နော်နောက်ပြီးတော့ onion browser တို့ပါလို့အများကြီးရှိပါတယ်အဲ့ဒါတွေသုံးပြီးတော့အင်တာနက်ပေါ်တက်တာအစားပေါ့နော
်တတိထားပါပေါ့နော်
တတိထားပါမယ်တတိထားပါမယ်နောက်ပြီးတော့ခုနပြောသလိုကိုယ့်ရဲ့ဖုန်းနံပါတ်ကိုအလွယ်တကူ group ထဲမှာ share လုပ်တာတို့ email address ကို share လုပ်တာတို့လိပ်စာကို share လုပ်တာတို့အဲ့ဒါတွေတတိထားပါမယ်နည်းနည်းဆိုရင်ဥပမာဆိုရင်ကျွန်တော်တို့လက်တွေ့ဒီမှာတုံးနေတာတွေဆိုရင်တော်တော်ကောင်းပါတယ် Multigo ဆိုတဲ့ software ဆိုရင် social engineering ကို identify လုပ်တယ် Multigo ဆိုတာကျွန်တော်တို့ဒီရောက် profile ကိုဆွဲပြီးတော့အဲ့မှာ scan လုပ်လိုက်ပြီဆိုတာ ਨੇ အဲ့လူရဲ့အားလုံး information အပြင်အဲ့လူ ਨੇ ဆက်ဆက်တဲ့လူတွေအကုန်လုံးမှာကျွန်တော်တို့ map နဲ့ပေါ်လာတယ်ဒီပုံနဲ့ပေါ့နော် connection ပုံနဲ့အကုန်ပေါ်လာတယ်အဲ့တော့အဲ့ဒါတွေကိုစုစုစုစုပြီးတော့ identify လုပ်လို့ရပါတယ်ဟိုလိုက်လို့ရပါတယ်အဲ့ဒါကတော့ social engineering ဟိုတုံးပြီးတော့သူတို့ထောက်လန်းတယ်သူတို့ဖမ်းဆီးမယ်အဲ့လိုမျိုးတွေလုပ်တာsocial engineering နဲ့ပတ်သက်ပြီးလို့ဥပမာဆိုရအခုဆိုတရုတ်ကထုတ်တဲ့ TikTok ဆိုတဲ့ software လိုဟာမျိုးအဲ့ဒါမျိုးတွေကသူတို့အแทမကိုသူတို့ surveillance လုပ်လို့ရတဲ့နည်းလမ်းတွေပါတယ်အဲ့ဒီရဲ့ TikTok ရဲ့ဒီ back end မှာပေါ့နော်နောက်တစ်ခုကကြတော့သူတို့ဒီ America ကနေတရားမဝင်ဝယ်ယူထားတဲ့ oxygen forensic software လိုဟာမျိုးပေါ့နော်အဲ့ဒါကတော့ဆိုရင်အခုရဲတပ်ဖွဲ့ရဲစစ်တပ်ရဲမှာဆိုရင်အခုသူတို့အဲ့ဒါကိုကောင်းကောင်းအသုံးချနေတာပေါ့
ဒီ software နဲ့ဘယ်လိုတိုက်ခိုက်လဲဆိုတာပြောပြပေးပ
ါ oxygen နဲ့ forensic ဆိုရင်သူကတော့ social engineering အတွက်သုံးတာမဟုတ်ဘူးဒါပေမဲ့အခုလို့ဥမာဆန္ဒပြတဲ့လူတွေ Now we don't allow Panka and Ludi, Ma, Changere, Pony, Data, Data Expression to look on. Now we don't device the Alumbo, no laptop computer, every PC goes, A, Wetwabi Pampa, through my Changere, digital device, Alumye, a channel that you go to an express load like that, straight up like that, software music by Total Gauna software music. Arihari told me through a channel that you go, Colon Susie, we are through Alumio, such a beer you will alumni like Panama.
Okay. So software the chapa software in your toma the little town and software.
Software are tonar of my shibare. Guaro the yoga code software to Romya Pima. Now the diabet to do software on Duro Tonziam Lubabu, Babylon Lesra, Drua, Drua Kwea and a telecom and a Piatwara, Dru Ariya, telecom administration bono, back end administration magua, to Romya information yabida. Information Babida draw. Pelu Beniagani will be address net loan to la Dru Chilu Yavare. Chilu Yara the Pomabimaro privacy the Chanang and Eta Nyai Ninja Dirao. Privacy so a machine love web channel. Aro Aku Leshi Oriduro MPD to do it telecom management software Shiva. A software automatic user management madru. Ago no information in Babida. Pavida dulu dulu peniari belu korang, benaku pen empoan ni pen empoan dulu konen lalu ni dulu identify lalu ya, dulu dulu send lalu ya. Kalau hari hari ka di telekom signing hari bono, kalau internet ISP dulu gateway dulu di dalam gateway macam gateway management software ni, software ni tak kurang mu software hardware rada lalu muri bo. Kalau muri ya dulu dia ni u, USA ni le dulu Genoa ya Utah hari si ya. The Anam Lingin Walaya Utari Hari Shire, and I'm Yuria through Tonuya Wale, Tonuya, Toro, Gondiara Malubao.
I did need in Yashan, who Stanley Zia, Pioja Janebe, didn't but take one and meet in your canago, Timabe, Yana Lagiasi, not about Mapian, the same.
Tojani Yarine, Sunini Mane, Ken Daima, talking mute. တင်ဆက်
ပေးနေကြဖြစ်တဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဗီအိုရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အမေရိကန်စိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။အမေရိကန်ပြည်ထောင်စုဟာမြန်မာစစ်အစိုးရအပေါ်နောက်ထပ်ဒဏ်ခတ်အေးအေးယူမှုတွေကြေညာလိုက်ပါတယ်။ဒီမိုကရေစီရွေးကောက်ခံအစိုးရကိုဖေဖော်ဝါရီလတုန်းကဖယ ားတွေကိုအကြမ်းဖက်တုံ့ပြန်ခဲ့လို့ကလေးသူငယ်တွေအပါအဝင်လူပေါင်း800ကျော်တေဆုံးပြီးထောင်နဲ့ချီထိမ့်သိမ်းခံနေကြရပါတယ်။မေလ18ရက်နေ့ဟာအဖွဲ့အစည်းတစ်ခုနဲ့လူပုဂ္ဂိုလ်16ဦးကိုအရေးယူဒဏ်ခတ်ဖို့အမေရိကန်ပြည်ထောင်စုကရွေးချယ်ခဲ့ပါတယ်။အဖွဲ့အစည်းကတော့သူတို့ရဲ့အာဏာသိမ်းလုပ်ရက်ကိုထောက်ခံဖို့စစ်အုပ်ချုပ်ရေးအဖွဲ့ကဖန်တီးလိုက်တဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီ SAC ဖြစ်ပါတယ်။လူပုဂ္ဂိုလ်73ဦးကတော့စစ်အစိုးရရဲ့အဓိကပုဂ္ဂိုလ်တွေနဲ့ရခင်ပြစ်မှတ်ထားပြီးသားစစ်အရာရှိကြီးတွေရဲ့အရွယ်ရောက်ပြီးသားသမီး3ဦးဖြစ်ပါတယ်။ဒီလိုပြစ်မှတ်ထားလိုက်တဲ့ဆိုတာဟာအမေရိကန်ပြည်ထောင်စုအတွင်းသူတို့ပိုင်ပစ္စည်းတွေနဲ့အကျိုးစီးပွားတွေကိုတားဆီးပိတ်ပင်လိုက်ခြင်းပဲဖြစ်ပါတယ်။ဒါအပြင်တခြားနည်းနဲ့ခွင့်ပြုချက်ပေးမထားခြင်းမရှိရင်ပြစ်မှတ်ထားခံရသူတွေနဲ့ပတ်သက်နေတဲ့ဘယ်ပိုင်ဆိုင်မှုမျိုးကိုမဆိုအမေရိကန်နိုင်ငံသားတွေကလက်လွဲလက်ပြောင်းလုပ်ပိုင်ခွင့်မရှိစေရပါဘူး။ပူးတွဲလှုပ်ဆောင်တဲ့အနေနဲ့ United Kingdom နဲ့ကနေဒါနိုင်ငံတို့ကလည်းမြန်မာစစ်အာဏာသိမ်းမှုအပေါ်သူတို့နီးနဲ့သူတို့ဒဏ်ခတ်အရေးယူထားကြပါတယ်။ကြေညာချက်တရက်ထဲမှာတော့ဝန်ကြီး Anthony Blinken ကသမ္မတဘိုင်ဒန်ရဲ့ပြောကြားချက်နဲ့အညီအာဏာသိမ်းမှုမှာတာဝန်ရှိသူတွေတာဝန်ခံမှုရှိစေဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကစစ်အစိုးရအနေနဲ့အကြမ်းဖက်မှုတွေကိုမရက်ဆိုင်သမျှပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာခြင်းမရှိသမျှကျွန်တော်ကဆက်လက်အရေးယူသွားမယ်ဆိုတာအလေးထားဖော်ပြလိုက်တာပါပဲလို့ကြေညာထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံခေါင်းဆောင်တွေအေဂျီလာနှောင်းပိုင်းကချက်မှတ်ထားတဲ့အချက်၅ချက်ပါအစီအစဉ်ကိုအမေရိကန်ပြည်ထောင်စုနဲ့ G7 မိတ်ဆွေနိုင်ငံတွေကကြိုဆိုကြောင်းလဲဝန်ကြီးဘလင်ကင်ကဆိုထားပါတယ်။အဲ့ဒီအစီအစဉ်ကတော့အကြမ်းဖက်မှုတွေချက်ချင်းရဆိုင်ဖို့ဗက်ပေါင်းစုံဆွေးနွေးဖို့အထူးကိုယ်စားလှယ်တယောက်ဆေလွတ်ဖို့စာနာမှုအထောက်အပံ့နေပေးဖို့အထူးကိုယ်စားလှယ်ဆေလွတ်ပြီးဗက်ပေါင်းစုံနဲ့ဆွေးနွေးဖို့ပဲဖြစ်ပါတယ်။ မြန်မာနိုင်ငံစစ်အစိုးရအနေနဲ့အာဆီယံနဲ့ချက်ချင်းအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ဒီအစီအစဉ်ကိုကုလသမဂ္ဂနဲ့ပူးပေါင်းအကောင်အထည်ဖော်ဖို့ကိုလည်းမစ္စတာဘလင်ကင်ကတိုက်တွန်းပါတယ်။ကံမကောင်းအကြောင်းမလှစွာပဲစစ်အစိုးရဟာအပြုသဘောနဲ့ပူးပေါင်းဆောင်ရွက်ဖို့အခုအချိန်ထိငင်းဆန်နေပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်လည်တက်မှတ်ဖို့အားထုတ်မှုမရှိဘဲပြည်သူလူထုအပေါ်ရက်စက်တဲ့နှိပ်ကွပ်မှုအကြမ်းဖက်မှုတွေကိုဆက်လက်ပြုလုပ်နေတယ်လို့လည်းဆိုပါတယ်။အာဏာသိမ်းမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်စစ်အစိုးရတာဝန်ယူမှုရှိစေဖို့အတွက်ဖိအားပေးလှုံ့ဆော်ကြပါလို့လည်းကမ္ဘာနိုင်ငံအားလုံးကိုအမေရိကန်ပြည်ထောင်စုကအားပေးတိုက်တွန်းလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပါမယ
်။မြန်မာနိုင်ငံမှာ2021ခုနှစ်နှစ်ဆကနေအခုချိန်ထိနေရက်ဆွန့်ခွာထွက်ပြေးရသူ32,000ကျော်ရှိနေပြီဖြစ်ပြီးအများစုကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနေအိမ်တွေကနေထွက်ပြေးရသူတွေဖြစ်ကြောင်းကုလသမဂ္ဂကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာအိုးအိမ်ဆွန့်ခွာထွက်ပြေးရသူ300,000လောက်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကဒီနှစ်အစပိုင်းမှာပြောကြားထားတာဖြစ်ပြီးအခုတော့နောက်ထပ်တိုးလာတဲ့ဒီဒုက္ခသည်တွေအတွက်ပါထပ်ပြီးလိုအပ်နေကြောင်းနဲ့ဒီဒုက္ခသည်တွေကိုကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေအကူအညီပေးရမှာအနောက်ရှက်မရှိဘဲအန်ဒီယာကင်းကင်းနဲ့ပေးနိုင်အောင်သက်ဆိုင်ရာအဖွဲ့အားလုံးကလည်းလှုပ်ဆောင်ပေးဖို့ကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံနေရတဲ့စိုးရိမ်ပွဲအခြေအနေတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဘူတန်ဆောင်းတို့ကြေညာပြင်းတွေကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်။အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ဆီးထားသူအလုံးကိုပြန်ပြင်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရှောက်လန်းစေဖို့အတွက်ဆက်အာဏာရှင်ကိုဖိအားပေးရမှာတညီတညွတ်ထဲတတန်နဲ့ပြောဆိုကြဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းကြောင်းလည်းရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာအရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကအရေးပါသလိုမြန်မာလူထုရဲ့တောင်းဆိုချက်အတိုင်းဂျပန်နိုင်ငံကလှုပ်ဆောင်သွားမှာဖြစ်ကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreckner Wagner နဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံချိုင်းဝန်ကြီးမိုရှီမစ်ချူမိုတန်ဂီကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုလိုလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားမှာဖြစ်တယ်လို့Miss Wagner နဲ့လည်းပူပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာချမ်းမာရေးဆောင်ရှောက်မှုပေးနိုင်ရတဲ့အာဏာသိမ်းထားတဲ့စစ်တပ်အပေါင်းအသက်ဆိုင်ရာအဖွဲ့အစည်းအလုံးကအတားအဆီးတွေမလုပ်ကြဖို့ MSF နေစည်းမချားဆေးပညာရှင်များအဖွဲ့ကပန်ကြားလိုက်ပါတယ်။ဆရာဝန်တွေတူနာပြုတ်တွေအပါအဝင်ဆေးဝန်ထမ်းတွေကိုတိုက်ခိုက်တာတွေဖမ်းဆီးတာဒါမှမဟုတ်ချင်းချောက်အချက်ကင်တာတွေမလုပ်ဖို့လဲတောင်းဆိုလိုက်တာပါ။စစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာချိန်မှာမြန်မာလူထုအနေနဲ့ကျန်းမာရေးဆောင်ရှောက်ကုသမှုရဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီလို့လည်းပြောပါတယ်။ဒါကြောင့်ဆရာဝန်တွေတူနာပြုတွေအပေါ်မှာအကြမ်းဖက်တမ်းဖမ်းဆီးတာချင်းချောက်တာတွေမလုပ်ဘဲဒဏ်ရသူမကျန်းမာသူအလုံးကိုစေကုသခွင့်ပေးဖို့ MSF ကတောင်းဆိုလိုက်ပါတယ
်။အခုလိုမျိုးမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုပြောပြပေးသွားတဲ့ဒေါခင်မျိုးသက်ကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုကမောင်စိုးမင်းတို့ဖြစ်ကြပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Victor Zonya နဲ့ John Bolton တို့ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတင်ဆက်ခဲ့တာပါကျွန်တော်တို့အစီအစဉ်တွေကိုမနက်9:00နာရီ10:00နာရီမှာလဲတစ်ချိန်ပြန်လဲထုတ်လွှင့်ပေးအောင်ပါပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဖေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program